ဘရာဇီးနိုင်ငံကကဘာကျော်ဘောလုံးကျော်မော်ပီလီရဲ့ဇာပနာကိုသူ့ရဲ့မွေးရမြေဆန်တိုစ်မှာဒီကနေ့ကျင်းပပြီးတော့ဆန်တိုစ်မြို့အာဘနိုကယ်ဒရာအာကစားကွင်းမှာလူတွေတန်းစီပြီးနောက်ဆုံးနှုတ်ဆက်ကာဝရပြုကြရပါတယ်။ဒီကနေ့ဆန်တိုစ်မြို့ထဲမှာလည်းပီတီရဲ့ခေါင်းတလားကိုလှဲ့လှယ်ပြီးရင်တည်တဲ့နေရာမှာမြေမြုပ်တင်းကျုံမှာပါ။ဇာပနာအခမ်းအနားကို FIFA ကမ္ဘာဖလားအဖွဲ့ချုပ်ဥက္ကဋ္ဌအပါအဝင်တောင်အမေရိကဘောလုံးအဖွဲ့ချုပ်ကတာဝန်ရှိသူတွေထင်ရှားတဲ့အားကစားသမားတွေတက်ရောက်ကြပါတယ်။အသက်82နှစ်ရှိနေပြီဖြစ်တဲ့ပီလီဟာအူမာကြီးကန်ဆာရောဂါနဲ့ပြီးခဲ့တဲ့နိုဝင်ဘာလကစပြီးဆေးရုံတက်ကုသမှုခံယူနေခဲ့ရာကနေကြာသပတေးနေ့ကကွဲလွန်သွားခဲ့တာပါ။ပီလီဟာဘရာဇီးဘောလုံးအသင်းအတွက်ကမ္ဘာဖလားစု3ချိန်ရအောင်ကစားပေးခဲ့သူလည်းဖြစ်ပါတယ်။အသက်15နှစ်အရွယ်မှာဘရာဇီးကဆန်တိုစ်ကလပ်အသင်းမှာစတင်ကစားခဲ့ပြီးနောက်တစ်နှစ်မှာပဲနိုင်ငံလက်ရွေးစင်အသင်းမှာရွေးချယ်ခံခဲ့ရပါတယ်။အသက်18နှစ်အရွယ်မှာအသက်အငယ်ဆုံးဘောလုံးသမားအဖြစ်ကမ္ဘာဖလားဘောလုံးပွဲတွေမှာပါဝင်ကစားခွင့်ရခဲ့သူဖြစ်ပါတယ်ရှင်။